သက္ကရာ2009ခုနှစ်မေလ9ရက်နေ့စနေနေ့အချိန်မှာအမေရိကန်နိုင်ငံနေရီယောက်မြို့ဟိုတယ်နေတော့ခင်မျိုးမြင့်မိသားစုတို့နေထိုင်ရာအင်္ဂီဟာနဲ့ကျင်းပပြုလုပ်အပ်သောမဟုတ်ဝိပဿနာဒုတိယအချိန်မြောက်အဋ္ဌကထာစကံပွဲမှာသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရုဏာကြီးလက်ထက်တော်ခါကလာတော်မှာဆရာရှင်ကရုဏာကြီးသာဝတိပြည်မှုစီတင်ဟောကြောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့ပြီးနာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသဂရဂามိမညာနာဂามိမညာရထတာမညာများအတိအသည့်ရရှိပါကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ပြီးနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်မေရနိုင်ကြပါစေသက္ကရာဂามိမဉ္ဇဉ်မေရနိုင်ကြပါစေအနာဂามိမဉ္ဇဉ်မေရနိုင်ကြပါစေအရဟတမဉ္ဇဉ်မေရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတိအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ပရိသတ်ဘုန်းကြီးတို့ယနေ့လောကယိုးရာနဲ့ပတ်သက်လို့သာသနာရဲ့ယိုးရာနဲ့လောကယိုးရာဒီနှစ်ခုပေါ်တော့ပါလာမှာရောထွေးနေတာတော်များများတွေ့ရတယ်မြတ်စွာဘုရားသာသနာတော်မှာရုပ်တည်မြတ်တယ်ဆိုတဲ့အစဉ်ကနေပတ်သက်လို့မြတ်စွာဘုရားရဲ့အလိုတော်အားဖြင့်ပြောရမယ်ဆိုရင်ရုပ်တည်းမြတ်တဲ့ဆရာဟာပုဂ္ဂိုလ်ပေါ်မှာမတည်ဘူးအကျင့်သီလပေါ်မှာမတည်တယ်ဓမ္မအပေါ်မှာပဲမတည်တယ်ပုဂ္ဂိုလ်ပေါ်မှာမတည်ဘူးမြတ်စွာဘုရားရဲ့အဓိကဟောလို့ရင်တရားတွေပဲလေပုဂ္ဂိုလ်ကိုအဓိကမထားဘူးဓမ္မကိုပဲအဓိကထားဒါကြောင့်မလို့မြတ်စွာဘုရားရဲ့ရည်ရွယ်ချက်ရည်ရွယ်ချက်ထက်မှာဓမ္မပဲရှိတယ်ပုဂ္ဂိုလ်မရှိဘူးဓမ္မကိုကြည့်ဖို့ပဲဟောထားတယ်ပုဂ္ဂိုလ်ကိုကြည့်ဖို့ဟောမထားဘူးဒါပေမဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့မကင်းရမကင်းကြောင်းလောကဝဟာရပြောဆိုချက်ကလေးတွေရှိတယ်အဲ့ဒါကိုတော့လောကဝဟာရလို့ဒီလိုခေါ်တယ်အဲ့ဒီလောကဝဟာရနဲ့ပတ်သက်ပြီးတော့မကင်းရမကင်းရောက်အနေနဲ့မြတ်စွာဘုရားဆက်သွင်းပြီးတော့ဟောကြားထားတာလည်းရှိပါတယ်သတ္တလည်းအဓိကအားဖြင့်တော့ဓမ္မကအဓိကပဲလို့ဒီလိုတော့သဘောပေါက်ရတယ်ဒီတော့လောကမှာယနေ့ကြောင်းနေကြတယ်အမျိုးသမီးနဲ့အမျိုးသားဘယ်လိုကမြတ်တယ်လဲဆိုတဲ့ဟောရတာပြဿနာလေးတွေရှိကြတယ်ဒီတော့ဗုဒ္ဓဘာသာရဲ့စာပေတွေကိုကြည့်လိုက်မယ်ဆိုရင်အမေသမီးကရုပ်တယ်အမျိုးသားကမြတ်တယ်လို့တွေ့ရတဲ့ကံတာတွေမှာလည်းရှိတယ်လို့ရုပ်ရှင်မြတ်ခြင်းမရှိဘူးတူတူပဲဆိုတဲ့ကံတာတွေလည်းပဲဒီလိုလည်းတွေ့ရတာပဲဒါကမြတ်စွာဘုရားရဲ့ပွင့်ထွန်းလာတဲ့ခက်ကိုကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားပွင့်လာတဲ့ခေတ်မှာအိန္ဒိယနိုင်ငံမှာအမျိုးသမီးကိုနှိမ်ချတဲ့အယူဝါဒလေးတွေအတော်များများထောက်ကားနေတာတွေ့ရတယ်အမျိုးသမီးကိုနေရာမပေးဘူးအမျိုးသမီးကိုဥစ္စာမပေးဘူးအဖြစ်လို့တော့အမျိုးသမီးဟာရုံနေတဲ့အမျိုးသားပဲလို့ဒီလိုယူဆထားတာလေးတွေလောကမှာတွေ့ရတယ်ဒါပေမဲ့အဲ့ဒီသဘောထားဟာဘုရားရဲ့သဘောထားမဟုတ်ဘူးအဲ့ဒီခေတ်မှာရှိနေတဲ့လူတွေရဲ့သဘောထားဥပမာဆွေးကြပါစို့ကောသလမင်းကြီးဟာမြတ်စွာဘုရားကြီးကိုရောက်နေတဲ့အခါကျတော့သူရဲ့မိဖုရားကြီးတဦးကမွေးဖွားတယ် မွေးဖားတဲ့အကြောင်းကိုကောသလမင်းကြီးကိုလာပြီးတော့ရှောက်ထားတယ်မြတ်စွာဘုရားဒီမှာမြတ်စွာဘုရားရှေ့မှာပဲလာပြီးတော့ရှောက်ထားအဲ့ဒီလိုရှောက်ထားတဲ့အခါကျတော့ကောသလမင်းကြီးကမေးတယ်သားလေးလားသမီးလေးလားသားတော်လားသမီးတော်လားလို့မေးတော့သမီးတော်လေးပါလို့ပြောလိုက်တာနဲ့တကယ်နဲ့ကောသလမင်းကြီးမျက်စာပြက်တာသာစင်သားပေါ့နော်သမီးတော်လေးပါလို့ပြောလိုက်တာနဲ့မျက်နှာပြက်သွားတာဟာသမီးကိုမလိုချင်လို့ဆိုတဲ့အဓိပ္ပာယ်ပေါ့သားကိုပဲလိုချင်တယ်သမီးကိုမလိုချင်ဘူးဘာဖြစ်လို့လဲသားကပို့ပြီးတော့မြင့်မြတ်တယ်ဆိုတဲ့အယူဆသူ့မှာရှိနေလို့လို့ဒီလိုအဓိပ္ပာယ်ရပါတယ်နောက်တစ်မျိုးအဖြစ်ပြောမယ်ဆိုရင်သူဒိန်သားတို့ရထပါလာတို့သူတို့ရဲ့ဇာတ်လမ်းကြီးထကြတဲ့အခါကျတော့ဘာတွေ့တယ်လဲဆိုရင်သူတို့ရေဟန်းဝတ်သွားတဲ့အခါမှာသူတို့မှာဇနီးမယားချန်ခဲ့တယ်အဲ့ဒီဇနီးမယားမှာသာသမီမထုံကဘူးသာသမီမထုံကတော့သူတို့ရေဟန်းဝတ်သွားတဲ့အချိန်မှာမိဘတွေကအင်မတန်စိုးရင်စိတ်တွေဝင်တယ်ဘယ်လိုစိုးရင်တယ်လဲလို့ဆိုတော့သာသမီမထုံကားဘူးဆိုရင်သူတို့ရဲ့ချွေးမကိုအမွေပေးလို့မရဘူးမိဘတွေမရှိဘူးဘလို့ကိုပဲအဲ့ဒီလိုအမွေပေးလို့မရဘူးတကယ်လို့သာသမီထုံကားရင်သားယောက်ျားလေးထုံကားရင်သားကိုအမွေပေးလို့ရတယ်သားမထုံကားတဲ့အတွက်ချွေးမကိုအမွေပေးလို့မရဘူးအကယ်၍သာမိဘတွေသိရင်သူတို့ရဲ့ပစ္စည်းကိုရှင်မင်းရင်ကသာပြီးတော့ပြိမ့်ပိုက်သွားလိမ့်မယ်။ဘာဖြစ်လို့လဲအမွေကမရှိတော့လို့။တကယ်ဆိုရင်ဒါချွေးမရှိသေးတာပဲ။ချွေးမရှိရင်ချွေးမအမွေကဖြစ်ရမှာပေါ့။ဒါပေမဲ့ချွေးမကိုထည့်မစင်တာပေါ့။အဲ့ဒါကိုထောက်သွားပြင်သူတို့ရဲ့လူမှုရေးနယ်ပယ်မှာချွေးမဟာဘလို့မှမိသားစုစင်ရင်နဲ့မှအဓိကမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရောက်တယ်။အမျိုးသမီးကိုနိုင်ချတဲ့အတိပဲလို့ဒီလိုယူဆလို့ရပါတယ်။နောက်တစ်မျိုးဥပမာတစ်ခုသာရကလေးတစ်ခုလည်းရှိပါသေးတယ်။အားလုံးသိကြပါတယ်။ကိတာဂောရမီဆိုတာကိတာဂောရမီဆိုတာကအိမတပိန်နေပိန်လုံးလို့သူ့ကိုကိတာလို့ဒီလိုခေါ်တာ။အဲ့ဒါဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့မိကြီးတော်ကမဟာပဇာပတိဂောရမီသူနာမည်ကကိတာဂောရမီသူဆိုလို့ရှိရင်ဗရမသာသမီမမွေးခင်တုန်းကအိမတမျက်နှာငယ်ရတယ်ရောက်ခမလင်သားစီမံနေရတာအတော့ကိုမျက်နှာငယ်ရတယ်နောက်သားကလေးတယောက်မွေးဖားလာတဲ့အခါကျတော့မျက်နှာပွင့်တော့တယ်သူ့မှာသားယောက်ျားလေးမွေးနိုင်တဲ့မိခင်တယောက်ပဲဆိုပြီးတော့မျက်နှာပွင့်ပြီးတော့ဦးစားပေးခံရတယ်ဒီသာရကကြည့်မယ်ဆိုရင်လည်းပဲအမျိုးသမီးဟာသူတို့ရဲ့လူမှုရေးအဖွဲ့အစည်းမှာဆိုဆာယတီမှာအသုံးမဝင်ဘူးအဖြစ်ခံသဘောတော့ပဲရှိတယ်ဆိုတဲ့အထိပဲရောက်တယ်ဒါပေမဲ့သူတို့ရဲ့လူမှုရေးအခြေအနေမှာအကယ်၍မိခင်တယောက်ဒီဇနီးမယားတယောက်ဒီသာသမီမွေးတဲ့အခါမှာသားယောက်ျားကလေးမမွေးဘူးဆိုရင်သူရဲ့လင်သားကနောက်ထပ်အိမ်တော်အသေးထပ်ပြုသားယောက်ျားကလေးလိုချင်လို့အဲ့ဒီလိုလူမှုရေးအခြေအနေတွေလည်းပဲရှိတယ်။ဒါကိုကြည့်တော့အဖြစ်အမျိုးသမီးရဲ့ဘဝဟာအမတန်နှိမ့်ကြတယ်ဆိုတဲ့အထိပဲယူဆလို့ရပါတယ်။နောက်တစ်ခုမြတ်စွာဘုရားပွင့်လာတဲ့အခါကျတော့မိလေးတော်မဟာပဇာပတိဂောရမီနဲ့ကျန်တဲ့တာဂဝမင်းသမီး900မြတ်စွာဘုရားစီမှာဘေကနေဝေပေါ်သွားပြီးတော့တောင်းပါတယ်မြတ်စွာဘုရားလွယ်လွယ်နဲ့ခွင့်မပေးဘူးမြတ်စွာဘုရားခွင့်မပေးတာဟာမြတ်စွာဘုရားကအမျိုးသမီးကိုနှိမ့်ကြတဲ့သဘောမျိုးလို့ယူဆပြီးတော့ခွင့်မပေးတာတော့မဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်ကတော့အမျိုးသမီးဖြစ်စေအမျိုးသားဖြစ်စေမိရမဆိုတရားအထောက်ရင်တရားရတယ်ကိုယ့်ရဲ့ကြိုးစားမှုအားလျော်စွာပဲ ကံတဲ့ကံရဲ့ကျုပ်ပေးမှာလည်းပဲအမျိုးသမီးဖြစ်စေအမျိုးသားဖြစ်စေမကောင်းတာလုပ်ရင်မကောင်းတဲ့အကျိုးပေးမယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးပေးမယ်ဒါမျိုးသာပြရရင်သဘောလားပဲဒါပေမဲ့ဘာဖြစ်လို့လွယ်လွယ်နဲ့ဖိတ်ခွန်မှာအဖြစ်နဲ့ခွင့်ပြုတယ်ဆိုရင်အမျိုးသမီးများကိုလူမှုရေးနယ်ပယ်အဖွဲ့အစည်းမှာ နေချတဲ့သဘောမျိုးလေးတွေလောကမှာရှိနေတယ်။အဲ့ဒီခေတ်လူမှုရေးအဖွဲ့အစည်းကနေချထားတယ်။အဲ့ဒီနေချထားတဲ့မျိုးသမီးတွေကိုသာသနာအဖွဲ့အစည်းတွေကိုတော်တော်လိုက်မယ်ဆိုရင်အများရဲ့အကြီးညိုလျှော်ပါးသွားနိုင်မယ်လို့ဒီလိုလည်းပဲတွေးပေါ်ရပါတယ်။အဓိကကတော့အမျိုးသမီးတွေသာသနာတော်ကိုဝင်လာရင်သာသနာတော်ဟာ အရှိတဖြစ်မတည်တတ်နိုင်ဘူး။သာသနာမြတ်မြတ်ကိုယ်လေးနေဆိုတဲ့ဒီလိုယူဆချက်တွေရှိနေတယ်။အဲ့ဒါလည်းပဲမြတ်စွာဘုရားရဲ့ယူဆချက်အစ်စ်မဟုတ်ပါဘူး။အများရဲ့ယူဆချက်တွေပါပဲ။အဲ့ဒါကြောင့်မလို့မြတ်စွာဘုရားဒီအမျိုးသမီးများကိုလိုလိုနဲ့ရံပြုဖို့မပေးဘူး။ဒါလည်းပဲစဉ်းစားစရာတစ်ချက်ပေါ့။နောက်တစ်ခါမြတ်စွာဘုရားပရိနိဗ္ဗာန်စံတဲ့အခါကျတော့ အရှင်အနန္ဒကမြတ်စွာဘုရားရဲ့အလောင်းတော်ကိုဖူးမြင်တဲ့နေရာမှာအမျိုးသမီးတွေကိုအရင်ဆုံးဖူးမြင်ခွင့်ပေးလိုက်တယ်။ဘာဖြစ်လို့တော့ဆိုတော့မြတ်စွာဘုရားလောင်းတော်ကိုလာဖူးကြတဲ့ပုဂ္ဂိုလ်တွေကအများကြီးပဲ။အမျိုးသမီးတွေကိုအမျိုးသားတွေကအနေဝင်အများကြီးပေါ့။အဲ့ဒီလိုအများကြီးတဲ့မှာအမျိုးသမီးတွေဟာ အမျိုးသမီးဖြစ်တဲ့အတွက်စောစောဖို့ပြီးတော့အချိန်ရှိတော့ပြန်မအချင်းပြင်းမယ်။ဒါကြောင့်မလို့အမျိုးသမီးတွေကိုအရင်ဆုံးဖို့ပြန်ပေးလိုက်တယ်။ဦးစားပေးလိုက်တယ်ပေါ့။အဲဒီလိုအတိတ်ပဲနဲ့ဦးစားပေးလိုက်တာပဲ။အဲဒီလိုဦးစားပေးလိုက်တဲ့အခါကျတော့အမျိုးသမီးတွေမြတ်စွာဘုရားရဲ့အလောင်းတော်ကိုလာပူကြတယ်။အဲဒီလိုပူတဲ့အခါမှာအမျိုးသမီးတို့ရဲ့သဘာဝအရာပြင်းပြင်းထန်ထန်ငိုကြွေးကြတယ်။အဲ အဲ့ဒါကိုဖြစ်သွားတယ်အဲ့ဒီတော့အမျိုးသမီးတွေကိုဦးစားပေးပြီးတော့ဖိုးခွင့်ပေးရပါမလားအမျိုးသမီးတွေရဲ့မျက်ရည်တွေမြတ်စွာဘုရားရဲ့သင်္ကန်းတော်ကိုကြားတာဒါဟာမဖြစ်သင့်ဘူးဆိုပြီးတော့သင်္ကန်းနာဝဲပြီးတဲ့အခါမှာအရှင်အနန္ဒာကိုကျန်တဲ့ယဟန်တော်တွေကဝိုင်းပြီးတော့အပြစ်တင်ရတယ်ဒါကိုကြည်တော်အဖြစ်ဒီယဟန်တော်တွေရဲ့စိတ်ထဲမှာအမျိုးသမီးတွေကိုတိတ်ပြီးတော့ဦးစားပေးခြင်းနဲ့လက္ခဏာမတွေ့ရဘူးဒါလည်းစဉ်းစားကြည့်ရတစ်ချက်ပေါ့နော်အဲဒီတော့ရသဖေရပွင့်ထောတဲ့အချိန်မှာအိန္ဒိယမှာလူမှုရေးနယ်ပယ်မှာအမျိုးသမီးတွေဟာအနှိမ်ခံရတာတော့သိကြတာပဲအမျိုးသမီးတွေကိုနေရာတန်းလို့မပေးချင်တာတော့သိကြတယ်လို့ဘုန်းကြီးတို့ဒီလိုပဲတွေ့ပါတယ်ဒါကလူမှုရေးနယ်ပယ်မှာဖြစ်နေတဲ့အဖြစ်ပေါ့သို့တော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးပွင့်လာတဲ့အခါကျတော့မြတ်စွာဘုရားကသာသနာတော်ကိုဘာနဲ့ဥပမာပေးထားသလဲဆိုရင်သမုဒ္ဒရာနဲ့ဥပမာပေးထားပင်လယ်ကြီးနဲ့သဘောမှာပေးထားတယ်။ဟောကုန်းမြေကနေပြီးတော့မြေပေါင်းများစွာဟောမှာမြန်မာနိုင်ငံမှာသလို့ရှိရင်အရာဝတီမြစ်တို့၊သံရိုင်မြစ်တို့၊စစ်တောင်းမြစ်တို့စသဖြင့်အိန္ဒိယမှာဆိုတဲ့ဂင်ဂာမြစ်တို့၊ယမုနာမြစ်တို့စသဖြင့်ရှိကြတယ်။ဒါတွေကသီးသီးသောမြစ်တွေကနေပြီးတော့ရေတွေဟာပင်လယ်ထဲကိုစီးဝင်လာကြတယ်ခင်ဃာမြေကနေစီးလာတဲ့ရေကိုခင်ဃာမြေရေလို့သတ်မှတ်တယ်။ယမုနာမြေကနေစီးလာတဲ့ရေကိုယမုနာမြေလို့သတ်မှတ်တယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲ။ဒါကအရာဝတီမြေရေ၊ဒါကသံရိုင်မြေရေ၊ဒါကစေတောင်းမြေရေဒီလိုသတ်မှတ်တယ်။ဒါပေမဲ့ပင်လယ်ထဲကိုရောက်လာတဲ့အခါကျတော့ဘယ်ရေကအရာဝတီမြေရေပဲ၊ဘယ်ရေကစေတောင်းမြေရေပဲ၊ဘယ်ရေကသံရိုင်မြေရေပဲဆိုတဲ့ခွဲခြားချက်မရှိတော့ဘူး။အားလုံးကသမုဒ္ဒရာအရေးကြီးပဲ၊ပင်လယ်ရေးကြီးပဲ၊ရေငန်းကြီးပဲ။ပင်လယ်ကမဆုတ်တိတိုင်းကြီးပဲ။အဲဒီတော့ အဘောကစိတာတော့ကပြင်းမြစ်ကကြီးပြင်းမြစ်ကကြီးလို့သတ်မှတ်ချက်ရှိပြီမဲ့သမုဒ္ဒရာရဲ့ရောက်လာတဲ့အခါကျတော့ပြင်းမြစ်ရဲ့ကြီးဆိုတာသတ်မှတ်ချက်ရှိဘူးအားလုံးကအတူတူကြီးပဲအဲဒီလိုပဲအမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ဇာတိနဲ့ပြောရင်ပုံနာဖြစ်ဖြစ်ခရီးရမိမျိုးဖြစ်ဖြစ်သူဆင်းရဲပဲဖြစ်ဖြစ်ကိုယ်ပဲလည်းလို့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘယ ဘယ်လိုပဲဆိုတဲ့နေရာမှာဘုန်းကြီးတို့ထင်ရှားတဲ့တရားကလေးတခုပြောရမယ်ဆိုလို့ရှိရင်ရှိခေတ္တကဘိက္ခုနီဆိုတာရှိတယ်ဘိက္ခုနီဆိုတာအမျိုးသားယဟန်တဲ့သူယဟန်ဖြစ်လာတဲ့ပုဂ္ဂိုလ်အမျိုးသမီးယဟန်ကိုတော့ဘိက္ခုလို့ခေါ်တယ်အမျိုးသမီးယဟန်ကိုတော့ဘိက္ခုနီလို့ခေါ်တယ် အဲ့ဒီတော့ရံဖြစ်လာတဲ့ပုံပေါ်လေးကြည့်ပါအဲ့ဒီတော့ရံဖြစ်လာတဲ့အခါမှာအမျိုးသားယဟန်ကိုလည်းပဲပရိက္ခရာတိတ်မှတ်ထားတယ်အမျိုးသမီးယဟန်ကိုလည်းပရိက္ခရာတိတ်မှတ်ထားတယ်အဲ့ဒီတတ်မှတ်တဲ့ပရိက္ခရာတွေဟာအားလုံးကတူတူကြီးပဲအမျိုးသားများလည်းပဲဒီသိမ့်မှန်ဒီဧကတိဒီတပိတ်ပဲအမျိုးသမီးများလည်းဒီသိမ့်မှန်ဒီဧကတိဒီတပိတ်ပဲအမျိုးသမီးမို့လို့ အမျိုးသမီးတို့ရဲ့ကိုယ်ကာယအနေထားအရာတိကျခွင့်ပြုတဲ့ရင်နှွမ်းတပဲလို့ခေါ်တဲ့ယင်စည်းအဘဒိကျခွင့်ပြုတယ်အမျိုးသမီးတို့ရဲ့သဘာဝအရာအတွင်းကလုံးကြီးသဘောမျိုးစက္ကသဘောမျိုးသင်္ကေစီကလုံးအတွင်းကလုံးကြီးသဘောမျိုးစက္ကသဘောမျိုးအဘောတခုခွင့်ပြုတယ်နော်အဘောတခုခွင့်ပြုတယ် အဲ့ဒီနေထဲကလွဲရင်ကျန်တာတွေကအလုံးအမျိုးသားယဟန်တွေနဲ့အတူတူကြီးပဲအဲ့ဒီလိုအတူတူအပြင်မှာအမျိုးသမီးဝိတ္တအမျိုးသမီးယဟန်တွေဝိတ္တသင်္ကန်းသင်္မာန်တို့ဧကတိတို့အမျိုးသားဝိတ္တသင်္မာန်တို့ဧကတိတို့လည်းအမျိုးသမီးဝိတ္တလို့ရတယ်အခုခေတ်မှာဘုန်းကြီးတို့မြတ်မနိုင်ငံမှာ အမျိုးသမီးဝိတ္တလုံးကြီးကိုအမျိုးသားဝေယောထုံးတာမရှိဘူး။အမျိုးသားဝိတ္တလုံးကြီးကိုဒါအမျိုးသမီးဝိတ္တဝင်မယ်။အမျိုးသမီးဝိတ္တလုံးကြီးကိုအမျိုးသားဝေယောထုံးတာမရှိဘူး။ဒါပေမဲ့ဖျားလက်ထက်တုန်းကအတူတူပဲ။ဘေခုနီမတွေဝိတ္တသင်္ကန်းတွေကိုလည်းပဲယဟန်တွေကိုသွားလို့ယဟန်ကယူပြီးတော့ဝိတ္တရတာပဲ။ဘာမှပြောင်းလဲစရာမရှိဘူး။အမျိုးဘေခုတွေယဟန်တွေဝိတ္တသင်္ကန်းကိုလည်းအမျိုးသမီးတွေဘ ကနေနဲ့ပြောမယ်ဆိုရင်ဘုန်းကြီးတို့စေဝရပရိက္ခေနတိက္ခာဘုဆိုတာရှိတယ်အဲ့ဒီတိက္ခာဘုကဘာကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့တိက္ခာဘုလဲဆိုရင်ဩပလောထေရီမာကြီးကိုအကြောင်းပြုပြီးတော့ဖြစ်လာတာပရိဒတ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကြောင်းတော်မှာဘိက္ခုနီမအကြောင်းဆိုတာအနည်းပါးမှာရှိတယ်ဩပလောထေရီမာကြီးသတင်းတောင်းတယ်အဲ့ဒီဩပလောထေရီမာကြီးဟာအသားခင်လေးတစ်ခုရလာတယ်အဲဒီလိုရလာတော့အထုံးမြတ်ပစ္စည်းလေးဆိုပြီးတော့မြတ်စွာဘုရားကသွားပြီးတော့လှူတယ်ဇေတုံအကြောင်းမှာအဲဒီလိုသွားလှူတဲ့အခါကျတော့အဲဒီအချိန်ကဆောင်းလာထွက်ခြင်းဖြစ်နေတယ်မြတ်စွာဘုရားမူကြီးတဲ့တန်ခါအလုံးဆောင်းဝင်ကြွားသွားကြတယ်ဘယ်လိုပဲကြံတယ်ဆိုရင်ဥဒါကြီးဆိုတဲ့ဇာတ်ပါးပဲကြံတယ်အရိယဥဒာယီဆိုတဲ့ယဟန်မကကျောင်းဆောင်အဖြစ်နဲ့ဆိုင်နေခဲ့တယ်။ဩပလံထေရီမာကြီးသွားပြီးတော့လူတဲ့အချိန်မှာဥဒာယီနဲ့သွားတွေ့တယ်။အာရကမကြီးသွားမလို့တော့မြတ်စွာဘုရားနဲ့တွေ့ကျင်တော့ဘာလို့မလို့တော့ဟောဒီမှာမုံမုံမြက်မြက်စားစရာလေးရလာလို့မြတ်စွာဘုရားကိုတွေ့ကျင်တော့ပါအေးအေးအေးတွေ့ခဲ့တော့ဒါပေမဲ့ဥဒာယီဆိုတဲ့ယဟန်ဟာသူကဘုရုဇင်ယဟန်ဘုရုဒိယဟံဆိုတော့စေတမတုကဘုန်းကြီးတို့ထင်တာကတော့နော်ဒီနောက်ပြောင်းပြောင်းလုံးတတ်တဲ့ယဟန်တစ်ပါးလို့ဒီလိုထင်ပါတယ်အဲ့တော့သူကဗာပြောတော့တော့ဟာဒကမကြီးမြတ်စွာဘုရားကြတော့ဘုံအင်မတန်ကြီးတာပဲလူတို့တန်းတို့တည်းပေါ်တာပဲကျွတ်တို့ကြတော့ဘုံနည်းလိုက်တာဘလူမှဘာမှလူကျင်တဲ့စိတ်မရှိဘူးသူကဒီလိုပြောလိုက်တာကိုအဲ့ဒါကြောက်လိုက်တဲ့အခါကျတော့မ မလားပါရှင်ဗျာဒီပြီးတော့တွေ့ကြပါလေဒါပေမဲ့လို့ဒီပြီးတော့တို့မှာဘိက္ခုနီမှဖြစ်တဲ့အတွက်အရှင်ဘုရားတို့လိုဘုံမကြည့်ပါဘူးဘုံနေပါလေဒီစကားလေးလည်းရှိတယ်နော်မြတ်စွာဘုရားလက်ထက်ကဘိက္ခုနီမှတွေဘလောက်ပဲယဟန္တာမထေရကြီးတွေဖြစ်နေကြတာယဟန္တာထေရမကြီးတွေဖြစ်နေကြတာအခုနောက်တော့ကပြောခဲ့တယ်တက္ကရာမရဲ့စိတ်ထဲမှာယဟန်ယောက်ျားများကဲ့သို့စိတ်ထဲမှာတန်းတူမထားတဲ့အခါကျတော့လူမှုတမ်းမှုကအစသူတို့မှာအင်မတန်နဲတယ်ပေါ့နော်နဲတဲ့လက္ခဏာတွေတွေ့ရတယ်အဲဒီတော့ဩပလုံထေရမဆိုတာဟာမြတ်စွာဘုရားရှင်မှာအင်မတန်ထင်ရှားတဲ့ရှင်သာရိပုတ္တရာမထေရကြီးတို့ကဲ့သို့ဒီလိုရထားတဲ့ပုဂ္ဂိုလ်ကြီးပဲနော်တာမန်ပုဂ္ဂိုလ်မဟုတ်ဘူးယဟန္တာရှင်များကြီးအမတန်ဘုံကြီးပုံကောင်းတာပေါ့ဒါပေမဲ့ဘုံမကြီးရှာဘူးဒါကြောင့်ဒီပြည်တော်တို့မှာလည်းရှင်ပြားတို့လိုဘုံမကြီးပါဘူးဖြစ်ရတဲ့လူချင်းပင်မဲ့လို့ဒီပြည်တော်တို့မှာလူကြမရှိပါဘူးတဲ့စကားကပိတ်သွားပြီဒါပေမဲ့ဥဒါယီဆိုတဲ့ယဟန်ကစကားအမတန်ကြွယ်တဲ့ပုဂ္ဂိုလ်ဆိုတော့လက်ပတ်ပြီးတော့သူကအထုခံတတ်တယ်အာရကမကြီးတဲ့ဒီမြာလူကြမပါလဲဒကမကြီးသင်္ကန်းလူရတာပဲတဲ့ဆိုတော့ခုနကလိုအမျိုးသမီးယဟန်ဒီမှာအတွင်းကစကတ်လိုအတွင်းကသင်္ကန်းပါလာတာသူကသိတာကိုအဲ့မှ26ဝင်လာတာသူကသိတာကိုသင်္ကန်းလိုရတာပဲတဲ့ကောင်မကြီးဆိုတော့အတင်းလိုခံတဲ့အခါကျတော့သူ့ခမလှူခဲ့ရတယ်အပေါ်ကပတ်ထားတဲ့သင်္ကန်းကိုလှူခဲ့ရတယ်ဆိုတော့သူတို့ရဲ့တဘာဝအရာအတွင်းကနဲ့အပြင်ကဝတ်တဲ့အဝေးဆိုတာဟာခံမကြည့်ရတာပေါ့လေအတွင်းကံကတော့တာမန်အဟောင်းပဲဖြစ်မှာပေါ့အပြင်ကဝိတ္တအဝိကတော့ထားသွားလာတော့ပေါ့နော်တိတိလည်းလည်းဖြစ်ပေါ်ရပါတယ်ကျောင်းမှာဝိမယ်ဆိုရင်တော့အဟောင်းလေးနဲ့ပဲနေပေါ်ရတယ်ဒါခံမကြည့်ရတာပေါ့အပြင်ဘက်ကိုထပ်ပြီးဆိုရင်အတွင်းကအဟောင်းအပြင်ကအတိတ်အခုအိန္ဒိယမှာရှိတဲ့ကလမလေးလိုပေါ့အဲဒီလိုနှစ်ထပ်ဝိပေါ်ရပါတယ်အဲဒီတော့သက္ကမကြီးလှူလို့ရတာပဲဆိုတော့အတွင်းရအဝတ်လို့လို့လည်းမတော်ဘူးပေါ့အဟောင်းဆိုတော့အပြင်ကအဝတ်ကိုချုပ်ပြီးတော့လုပ်ကြရတယ်သိမ့်မယ်ဆိုတော့ဘိက္ခုနီမဝိတ္တသင်္ကန်းကိုအထုခံတယ်ဘိက္ခုနီမကလည်းသူဝိတ္တရဲ့ခါကအဝတ်ကိုချုပ်ပြီးတော့လှူတယ်ဘုရားကြီးကလည်းပဲအဲ့ဒီဝတ်ကိုကောက်ပြီးတော့ဝတ်တယ်ဒါကိုကြည်တော်အဖြစ်ဘုန်းတော်ပရိသတ်တွေဘုရားလက်ထက်ကလောကဝဟာရကတော့လောကမှာရှိတဲ့လူတွေကတော့အမျိုးသမီးနဲ့အမျိုးသားကိုတန်းတူထားလို့တဲ့ပုံစံကြီးရှိတယ်လို့တန်းတူမထားလို့တဲ့ပုံစံကြီးလည်းတော်များပုံရတယ်။ဒါကလောကရဲ့ society ရဲ့သဘာဝ။မြတ်စွာဘုရားရဲ့ဗုဒ္ဓ society ကတော့အမျိုးသမီးနဲ့အမျိုးသားဟာအတူတူပဲ။မန္တမင်းကမြတ်စွာဘုရားကိုလာလျှောက်တဲ့အချိန်မှာမြတ်စွာဘုရားကပြောတယ်။အေးငါပရိနိဗ္ဗာန်စံဖို့ဆိုရင်ငါမှာပရိသတ်၄ပါးဆိုမှငါပရိနိဗ္ဗာန်စံမယ်။ဘိက္ခုဆိုတဲ့အမျိုးသားယဟန်ဘိက္ခုနိဆိုတဲ့အမျိုးသမီးယဟန်ဥပတကာဆိုတဲ့အမျိုးသားယောက်ျားဥပတိကာဆိုတဲ့အမျိုးသမီးတက္ကမအဲ့ဒီပရိသတ်၄ပါး၅ရဲ့တပည့်တွေအဖြစ်နဲ့စုံစုံညီညီဖြစ်မှဒါပရိနိဗ္ဗာန်စံမယ်လို့ဒီလိုပြောမှုတယ်ဆိုတော့ငါကတော့မြတ်စွာဘုရားရဲ့သဘောထားကအမျိုးသားလည်းအနားမှာရှိစေခြင်းနဲ့အမျိုးသမီးလည်းအနားမှာရှိစေခြင်းနဲ့သာသနာကိုးကွယ်တဲ့နေရာမှာအမျိုးသားပုဂ္ဂိုလ်လည်းကိုးကွယ်စေရမယ်အမျိုးသမီးပုဂ္ဂိုလ်လည်းဓာတုကိုးကွယ်ခွင့်ရရဒီလိုသဘောထားရှိတာပေါ့အဲ့ဒီလိုသဘောထားအရာခွဲခြားထားတာဘာမှမရှိဘူးအမျိုးသမီးတွေအမျိုးသမီးတို့ရဲ့သဘာဝအရာအန္တရာယ်များလွန်လို့အမျိုးသားတွေနဲ့မနှမ်းမလှမ်းမကမနေမဝေးမှာပဲနေထိုင်ခွင့်ပေးတယ်ဝေးဝေးလည်လည်သွားပြီးတော့နေထိုင်ခွင့်မပေးဘူးတောထဲမှာသွားပြီးတော့နေထိုင်ခွင့်မပေးဘူးဒါကအမျိုးသမီးတို့ရဲ့သဘာဝအရာအားနည်းချက်ကြောင့်အန္တရာယ်ကာကွယ်တဲ့အနေနဲ့ဒီလိုစီစဉ်ထားတာ။ကျန်တာကတော့အတူတူပါပဲ။အဲအတူတူပါပဲဆိုပေမဲ့ဝိနည်းသိက္ခာဖို့ကြတော့မတူဘူး။အဲဒီတော့မတူတာကဘာဖြစ်လို့လဲဆိုတော့အမျိုးသမီးများသည်အပြစ်ကိုများများလုပ်တတ်တယ်။ဒါကြောင့်အမျိုးသမီးများအတွက်ကိုသိက္ခာဖို့တွေများများပြည့်နေတယ်။အမျိုးသားတွေရဲ့အတွက်သိက္ခာဖို့တွေအမျိုးသမီးတွေရဲ့သိက္ခာဖို့ကပိုပြီးတော့များတယ်။အဲဒီလိုဆိုပါပဲ။လူမှုဆက်ဆံရေးမှာလည်းပဲဝိနည်းသိက္ခာပုဒ်ပြညာထားတယ်ဝိနည်းသိက္ခာပုဒ်ပြညာထားတာက တိလဆိုတဲ့အကျင့်ကိုပြည့်ရွှဲမှာဆိုလို့ဘုန်းကြီးတိတ်ခါဘုရားများကြီးပြညာထားတယ်မတူလို့မဟုတ်ဘူးတူတယ်တူပေမဲ့တိလအကျင့်ကိုပြည့်ရွှဲမှာဆိုလို့ဘုန်းကြီးတိတ်ခါဘုရားပြညာခဲ့ရတာဒါကြောင့်ယဟန်တော်ရှင်မြတ်ဒီနဲ့ပတ်သက်လို့လည်းပဲအမျိုးသမီးများနဲ့ပတ်သက်လို့ဘုန်းကြီးတိတ်ခါဘုရားပြညာခြင်းသည်တိလအကျင့်ပြည့်ရွှဲမှာဆိုလို့ပြညာခြင်းပဲမတူလို့မဟုတ်ဘူးမတူလို့မဟုတ်ဘူးမတူလို့မဟုတ်ဘူးဆိုတော့အကြောင်းလေးတွေလိုက်ပြီးတော့ကြည့်လိုက်တော့ခုနသွားတွေ့တယ်လေအမျိုးသမီးဝတ်တဲ့သင်္ကန်းကိုအမျိုးသားယဟန်ကောက်ပြီးတော့ဝတ်တာမဝတ်နဲ့လို့မြတ်စွာဘုရားမပြောခဲ့ဘူးဒါပေမဲ့နောက်ပိုင်းကျတော့သိခါဖို့တော့ပြညာခဲ့တယ်အဲ့ဒါကဘာလဲဆိုရင်ဘိက္ခုနီမဆိုတဲ့အမျိုးသမီးစီကအလှမခံရဘူးဘာဖြစ်လို့တော့သူတို့မှလက်လာမှအမျိုးသားတွေတော့မဖန်ပြဘူးရှားပါတယ်ဒါကြောင့်မလို့သူတို့စီကသင်္ကန်းကိုလုံးမခံနဲ့ဒီလိုပြညာလိုက်တဲ့ဘုရားကဒါကမြို့သမီးရဲ့ဝတ်ကိုဝတ်မှာဆိုလို့မဟုတ်ဘူးသူတို့ကမှရှားပါနေရတဲ့အထက်မှာသူတို့ရဲ့ပစ္စည်းကိုလှူလိုက်မယ်ဆိုရင်သူတို့ကချိုးတယ်မှာဆိုလို့အဲဒီလိုအထုခံပြီးတော့မဝတ်ရဘူးသို့တော့ယဟန်ကလည်းပေးခြင်းတော့ပေးလို့ရတယ်ယဟန်ဝတ်တဲ့သင်္ကန်းကိုပေးလိုက်သူတို့ကောက်ဝတ်ဒီလိုတော့ပေးလို့ရတယ်အဲဒီလိုမှမဟုတ်ရင်လဲလိုက်ပြီးတော့ဝတ်ရင်လည်းဝတ်လို့ရတယ်ယဟန်ရဲ့အဝတ်နဲ့ဘိက္ခုနီမရဝေကိုလဲပြီးတော့ဝေချင်တယ်ဝေလို့ရတယ်ဒီလိုသတ်မှတ်တာကိုလဲပြီးတော့ဝေချင်ဝေလို့ရတယ်ဆိုကြတဲ့ကအမျိုးသမီးဝေတဲ့ဝေနဲ့အမျိုးသားဝေတဲ့ဝေကိုစဉ်းစားမခွဲဘူးဆိုတဲ့အဓိပ္ပာယ်ပါပဲနောက်တစ်ခါမြတ်စွာဘုရားတဏှိသောခါကာလမှာပတ်တဲ့ကိုတင်ကကောက်ပြီးတော့ဝေတဲ့အချိန်မှာပုံနာဆိုတဲ့ဂျုံမတယောက်ရှိတယ်ဂျုံမဆိုတော့ပေတဲ့အခါကျတော့ပြီးတဲ့အတိုင်းပဲခန်းခန်းနနပေပြီးတော့အဲ့ဒီမှာပဲလုပ်မလဲတောသားရောသားသိရဝိတ္တိပတ်ပြီးတော့သုတ်တံသွားပြစ်လိုက်တာပဲသေသေးချာချာတော့မညှို့ဘူးသုတ်တံသွားပြီးတော့ပြစ်လိုက်တာပဲအဲ့ဒီလိုပြစ်လိုက်တဲ့အခါကျတော့သူ့ရဲ့ခန္ဓာကိုယ်ကလောက်တူတဖွာဝါနဲ့အဲ့ဒါကိုမြတ်စွာဘုရားကသွားတွေ့တဲ့အခါကျတော့အဲ့ဒီခန္ဓာကိုယ်ကနေပြီးတော့အဲ့ဒီဝိတ္တိခွာပြီးတော့သင်္ကန်းမြတ်ထဲမှာသွားပြီးတော့ရေးသေးပြီးတော့စာထဲမှာတော့ခေါင်းကြီးတော့လောက်တည်တာတတိသားလောက်ရှိတယ်လို့တော့ပြောတယ်သင်္ကမြေထမှာသွားပြီးတော့ဝိတ္တိလျှော်တဲ့အခါကျတော့ဒီလောက်ရွှေရှားပေါ်ရာဖြစ်တဲ့အဝေကြီးတွေကိုမြတ်စွာဘုရားကိုယ်တိုင်လျှော်တယ်ဖုတ်တယ်ဆိုတော့အတိတ်တွေကိုကမ္ဘာမြေကြီးကအာဩတော်လို့တည်အနေနဲ့ဤတော့တော်လို့တယ်လို့အဲဒီလိုစာရဲမှာပါတယ်။အဲဒီဝိတ္တိကိုလျှော်ဖုတ်ပြီးတော့လှမ်းပြီးတော့သင်္ကန်းချုပ်တယ်၊နှစ်ထပ်သင်္ကန်းချုပ်တယ်၊ချုပ်ပြီးတဲ့အခါကျတော့နှစ်ထပ်ဆစ်ဆိုးရလေးတော့ပေါ့နော်ဆစ်ဆိုးစေသောဂရာဒီနတ်သင်္ကန်းကြီးကိုပကောင်းမတင်ပြီးတော့ကြွားလာဘယ်လိုနဲ့သွားတွေ့တယ်လဲဆိုတော့ရှင်မကတ္တပနဲ့သွားတွေ့တယ်အရှင်မကတ္တပကကြောထွက်လာတဲ့အခါကျတော့ဈေးကနေဝယ်လာတဲ့သင်္ကန်းတည်ကြီးသင်္ကန်းဆိုပေမဲ့လို့လည်းပဲဒါဖုန်းကြီးတို့ဂုတ်ကေသင်္ကန်းလို့အားကြောင့်မညာချုပ်ထားတဲ့သင်္ကန်းမဟုတ်သေးပါဘူးဈေးကနေပိတ်ဝယ်ပြီးတော့ချုပ်လာတဲ့သဘောပါပဲအဲ့ဒီသင်္ကန်းကြီးတင်လာတယ်နတ်ထသင်္ကန်းဆိုတာဟာအိန္ဒိယမှာအိန္ဒိယလူမျိုးတွေရဲ့သုံးစံကတော့ဒါဘုရားတို့အပေါ်ကနေပြီးတော့ခြုံတဲ့အပေါ်ခြုံလေးပါပဲအိန္ဒိယကလားတွေရဲ့သုံးစံအပေါ်ခြုံလေးဒါကိုနတ်ထသင်္ကန်းလို့ခေါ်တာအဲ့တော့မြန်မာနိုင်ငံမှာကတော့အပေါ်ခြုံဆိုတာပြီးကြမရှိတဲ့အတွက်မြန်မာလူမျိုးတွေအနေနဲ့တော့နည်းနည်းအဆန်းတဲ့သဘောဖြစ်နေအိန္ဒိယလူမျိုးတွေမှာတော့မဆန်းဘူးအပေါ်ခြုံဆိုတာရှိတယ်တော့အခုခေတ်အထိလည်းပဲအဲ့တော့ရှောဆောင်တပတ်ကလေးတွေခောက်ပြီးတော့ပကုံးပေါ်တင်သွားတယ်အလေးထားရှိတယ်။လောကရင်ခြုံတယ်မလောကရင်ပကုံးပေါ်တင်သွားတယ်။အထူးသဖြင့်ပွဲနေပွဲတိုင်းသွားရင်တွေ့ရတယ်။အခမ်းအနားသွားရင်တွေ့ရတယ်။ဒါတို့ရဲ့တဘာဝ။အဲ့ဒီသဘောမျိုးနဲ့မြတ်စွာဘုရားကလည်းနှစ်ထပ်သင်္ကန်းဆောင်တဲ့စနစ်ကိုကျင့်သုံးတယ်။အရှင်မဂ္ဂတပကလည်းပဲနှစ်ထပ်သင်္ကန်းအကုဏတော်မှာတို့ဂျိုးရအဝိကုဝင်ပြီးတော့ပကုံးပေါ်တင်လာခဲ့တယ်။မြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့မြတ်စွာဘုရားနဲ့အခြားအခြားသောဩဝါဒတွေပေးပြီးတဲ့အခါမှာမြတ်စွာဘုရားကပြောတယ်ကတ္တဗ္ဗမင်းဝေကြည်တဲ့ကောင်းပါလားမင်းနတ်သင်္ကန်းတဲ့ကောင်းပါလားဆိုတော့အရှင်မကတ္တဗ္ဗကသူ့ရဲ့နတ်သင်္ကန်းကိုမြတ်စွာဘုရားသင်္မတနှစ်သက်တယ်လို့သဘောပေါက်တဲ့အတွက်မြတ်စွာဘုရားကိုလှူလိုက်တယ်မြတ်စွာဘုရားကသူ့မှာပါလာတဲ့အခွန်းတော်လုံးကကျွန်မရဲ့ခန္ဓာကိုယ်ကနေပြီးတော့ခွာပြီးတော့ချုပ်ထားတဲ့သင်္ကန်းကြီးကိုရှင်မကတ္တဗ္ဗကိုပေးလိုက်တယ်။ဒါကတော့တမျိုးပေါ့နော်။ဒါကတော့ဘုန်းကြီးတို့အခြားအကြောင်းကြီးရှိပါလေ။ အဓိကကတော့ပြောလို့ရင်ကတော့ကျွန်မတယောက်အမတန်ယုံနေယုံညံ့ယုံနေတဲ့အမျိုးသမီးတယောက်တည်တဲ့ခန္ဓာကိုယ်အလောင်းကောင်ကနေပြီးတော့သူကိုထားတဲ့ဝတ်ကိုခွာပြီးတော့သင်္ကန်းချက်ဝတ်တယ်ဆိုတဲ့အနေထားဟာအယုံနေအယုံအမြတ်အလတ်ခွဲထားတဲ့ပုံကိုဆိုလို့ရှိရင်ဘယ်လိုမှသုံးမှာမဟုတ်ဘူးဒါပေမဲ့မြတ်စွာဘုရားတော့ပြောတယ်အဲဒါကြောင့်မြတ်စွာဘုရားရဲ့ဒီရွယ်ချက်ကတော့ယုတ်တာမြတ်တာကအဓိကမဟုတ်ဘူးတံပိုးနေသောရတော်ရှင်မတွေဝိတ္တတန်ကလေးတံပိုးနေသောပစ္စည်းဖြစ်ဖို့ပဲလိုတယ်။ဘာဖြစ်လို့တော့တံပိုးနေသောပစ္စည်းလို့ပြောရတာလဲဆိုရင်သင်္ကန်းကြီးချုပ်ပြီဆိုရင်ဘလောက်ကောင်းတဲ့ဘိစာပဲဖြစ်ဖြစ်ဖြတ်ပြရတယ်။ဖြတ်ပြီးတော့မှပြန်ချုပ်ရတယ်။ဘိစာတဲ့အခြေကြီးဒီတိုင်းကြီးဝိလို့မရဘူး။ဖြတ်ပြရတယ်။ဖြတ်ပြီးတော့မှသူ့အခွက်နဲ့သူပြန်ချုပ်ရတယ်။အဲ့ဒါပြန်ချုပ်လိုက်တဲ့အတွက်ဘာဖြစ်လဲ။နံပါတ်၁ကချက်ပလိုက်တဲ့အတွက်တံပိုးနည်းသွားတယ်။နံပါတ်၂ကအကွက်တွေလုံးလိုက်တဲ့အတွက်ချုပ်ရိုးတွေနဲ့အများကြီးနဲ့အထိတွေ့အမှန်တကျန်းသွားတယ်။နုံနုံညံ့ညံ့မရှိတော့။အဲ့ဒီတည်းမှာတံပိုးနည်းသွားတယ်ဆိုတဲ့စကားလုံးလေးပါတယ်။တံပိုးများတဲ့ပစ္စည်းကိုရဟန်းတွေသုံးဆောင်ရင်အများအမြင်မှာအာသရောတံပိုးကြီးတဲ့ပစ္စည်းတွေကိုသုံးဆောင်နေကြတာကိုရဟန်းလည်းဆိုသေးရဲ့သောကတတရားမိမက်တဲ့အခြင်းကြီးနေတဲ့ပုဂ္ဂိုလ်လဲဆိုသေးရဲ့မိမက်တဲ့ဓမ္မကြီးနဲ့ပစ္စည်းတွေသုံးဆောင်နေကြတာသူတို့ဟာအာယုံ၅ပါးကမ္မကောတရားကိုမစွန့်နိုင်တဲ့ပုဂ္ဂိုလ်တွေပဲလို့သူများကဲရမှာဆိုလို့တံပိုးနေတဲ့တဲ့နေအောင်ဒီလိုဆောင်ရရတာကိုအဲ့ဒါကိုထောက်တော့အဖြစ်မြတ်စွာဘုရားကတံပိုးနေဖို့ပဲလို့တယ်ကောင်းတာမကောင်းတာကအဓိကမဟုတ်ဘူးကျုပ်တာမျိုးတာကအဓိကမဟုတ်ဘူးဒါမြတ်စွာဘုရားရဲ့သဘောလားအဲ့ဒီကဒါလောက်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့အမျိုးသမီးတွေအပေါ်မှာထားတဲ့သဘောတရားအဲခတ်လို့ရပါပြီ။ဒါတော့မြတ်စွာဘုရားကရုပ်တယ်မြတ်တယ်ဆိုတာဟာသီလအကျင့်နဲ့ပဲဆိုင်တယ်၊ကျန်တာနဲ့ဘာမှမဆိုင်ဘူး။ဒါဖြစ်ရင်လောကမှာအယုံမြတ်မရှိဘူးဆိုတဲ့ဒီတိုင်းပဲအားလုံးတန်းတူနေရတဲ့ကထားရမလားဆိုတော့ဒီလိုတော့လည်းပဲထားရမှာမဟုတ်ဘူး။အဲ့ဒါနဲ့ပတ်သက်လို့ခေါင်းကြီးတို့ဒီနေ့မပယ်သိင်းတဲ့ပညာတရား၈မျိုးကိုအကျဉ်းချုပ်ပြောပါမယ်။အဲဒီမပယ်သိင်းတဲ့ပညာတရား၈မျိုးကဘာတွေလဲဆိုရင်နံပါတ်၁ကနော်ခြေရင်းဥဒ္ဒဘနေရာမှာလောကပညာကိုမပယ်ရဘူး။ကျောတာမြတ်တာကိုအဓိကထားတာမဟုတ်ဘူးနော်။အချက်အကြောင်းနဲ့ပတ်သက်ရင်အမျိုးသမီးလည်းအမျိုးသမီးရဲ့သဘာဝရှိတယ်အမျိုးသားလည်းမျိုးသားရဲ့သဘာဝရှိတယ်အာလုံးအတူတူကြီးပဲအယုံမြတ်သလားမရှိဘူးအာလုံးကယုံနိုင်ကြီးပဲအဲ့ဒါလို့ဆိုပြီးတော့ရှဲကြောက်ကင်းနမဲ့တဲ့အနေထားအရှဲကြောက်ကင်းမဲ့တဲ့ပြုမှုဆောင်ရွက်ဖို့ဆက်ဆံမျိုးတွေနဲ့နေသွားကြရင်မဖြစ်ဘူးအဲ့ဒါကြောင့်မလို့အရှဲကြောက်နဲ့ပတ်သက်လာရင်လောကပညာဟောတာကိုမပင်ရဘူးတဲ့အမျိုးသမီးနဲ့အမျိုးသမီးရဲ့အရှက်စရာသလားရှိတယ်အမျိုးသားနဲ့အမျိုးသားရဲ့အရှက်စရာသလားရှိတယ်လုံခြုံသိတဲ့နေရာမှာလုံခြုံရမယ်ထိမ့်သိတဲ့နေရာမှာထိမ့်သိရမယ်ဒါကအယုတ်အမြဲနဲ့လည်းမဆိုင်ဘူးယုံနံနဲ့လည်းမဆိုင်ဘူးဝိပဿနာရှုတဲ့အခါမှာယုံနံကိုမြင်အောင်ရှုဆိုပေမဲ့အရှက်ကြောင့်လည်းပတ်သက်လာရင်တော့မိမိရဲ့ပညာအားလျော်စွာပညာတင်ထားတဲ့ခန္ဓာကိုယ်စိတ်ပိုင်းကိုထိမ့်သိမ်းဆောင်ရှောက်ရမယ်ဝတ္တရားရှိတယ်။ဒါကြောင့်လောကဟောရအနေနဲ့ခေတိဟောတပ္ပအနေနဲ့အရှက်ကြောင့်အနေနဲ့လောကဟောရကိုမပြရဘူးနံပါတ်၁နော်နာဂနဘတ်နေပစ္စန္နတိယကံနဲ့ပတ်သက်လို့လောကဟောတာကိုမပြရဘူးလောကသတ်မှတ်ချက်ကိုမပြရဘူးလောကသတ်မှတ်ချက်ကိုမပြရဘူးနံပါတ်၄ကအရှက်ကြောင့်နဲ့ပတ်သက်ရင်လောကသတ်မှတ်ချက်ကိုမပြရဘူးနံပါတ်၄ကပစ္စန္နတိယကံနဲ့ပတ်သက်ရင်လောကသတ်မှတ်ချက်ကိုမပြရဘူးသာသူလည်းယုံတယ်ကိုလည်းယုံတယ်အတူတူပဲသာသူကလည်းပဲရတဲ့ယုံတယ်မရှိဘူးငါလည်းမရတဲ့ယုံတယ်မရှိဘူးအဲ့ဒါတော့ဆိုလို့ရှိရင်နော်အမေဆော်ရမယ်အဖေဆော်ရမယ်ဒီလိုဖြစ်လာမှာကိုအဲ့ဒါမျိုးကြတော့အမေဆိုတာလောကဝါဒထဲမှာပါတယ်အထူးသဖြင့်ဒီနေရာမှာတာမဆော်ကားတာတဲ့တာမဆော်ကားတာကိုမယဉ်ညွန်းဘူးပစ္စန္နရိယကံကိုယဉ်ညွန်းတယ်အမေမတရားဘူးအဖေမတရားဘူးယဟနာမတရားဘူးခင်ဗျားသွေးစစ်တရားမလုပ်ရဘူးအင်္ဂဗိရကကံမကျွလို့ရဘူးအဲ့ဒီမှာအမေမတရားအဖေမတရားနော်ตามาสอการะมาสอการะကိုထည့်ပြောတာမဟုတ်ဘူးအမေမတတ်ရအဖေမတတ်ရအခြားပုံပေါ်တွေဘလောက်ပဲတတ်တတ်အင်္ဂုလိမာလာတို့ မဲ့ဖို့ရတယ်အကယ်၍သာအမေကိုတတ်မိရင်ဒီဘုဂ်ကိုမဲ့ဖို့မရတော့ဘူးဒါပြောတာနော်အခြားဘုဂ်တွေဘလို့ပဲတတ်တတ်သခုနပြောတဲ့ပုဂ္ဂိုလ်ယဟန္တာအမေရဖေရဟန္တာရင်ဖရာရင်အဲ့ဒီပုဂ္ဂိုလ်တွေမှာလို့ရင်ကျန်တဲ့ပုဂ္ဂိုလ်ဘလို့ပဲတတ်တတ်နော်ဘုံမင်းသားချင်းတတ်လဲကိစ္စမရှိဘူးဒီကမ္မနမတ္တလည်းကိစ္စမရှိဘူး။ဆရာဓမ္မတ္တလည်းကိစ္စမရှိဘူး။ဘယ်ကိုရမယ်လဲ။ဒါပေမဲ့အမေရင်အဖေရင်ယဟန္တာဒီသုံးမျိုးကိုတတ်ရင်တော့မပုံမရတော့ဘူး။ဒါကြောင့်မလို့အယောလတ်အမြတ်မရှိဘူးဆိုပေမဲ့လောကဝါဒမှာပစ္စန္နရိယကံနဲ့ပတ်သက်ရင်အမေဆိုတဲ့ဝါဒပယ်လို့မရဘူး။အဖေဆိုတဲ့ဝါဒပယ်လို့မရဘူး။နော်။ဒါလောကသစ္စာရိယကံနဲ့ပတ်သက်ရင်မပဲကောင်းတဲ့အရာတစ်ခုသောတကတပတ်သုံးသာဟာတိကတနာအလူတန်းပြောတဲ့နေရာမှာကိုယ်စလဲနဲ့ပြည့်စလဲတူတာတဲ့ကိုယ်တိုင်တူတာကပို့ပြီးတော့အကျိုးကြည့်တယ်ဒါကိုပါဠိလိုသာဟာတိကတနာလို့ခေါ်တယ်ကိုယ်တိုင်ကိုယ်ကြသာဟာတိကတနာမြောက်လှူဒန်းရတယ်အဲ့ဒီလိုလှူဒန်းခြင်းဟာသူများမှာတစ်စက်လူတန်းတာတဲ့ပို့ပြီးတော့အကျိုးကြည့်ပါပါတယ်လို့ဒီလိုဆိုထားတယ်။အဲဒီမှာကိုယ်တိုင်ဆိုတဲ့စကားပါတယ်။ကိုယ်တိုင်ဆိုတဲ့စကားပါတယ်။အဲဒီလိုကိုယ်တိုင်ဆိုတဲ့စကားသုံးပေမဲ့ဒီနေရာမှာဒိဋ္ဌိမဖြစ်ဘူးတဲ့နော်။ဒိဋ္ဌိမဖြစ်ဘူး။ကိုယ်တိုင်လူတယ်ဆိုတဲ့စကားသုံးပေမဲ့ဒိဋ္ဌိမဖြစ်ဘူး။ပို့ပြီးတော့အကျိုးကြည့်နေတယ်။ဒါကြောင့်မလို့အဲဒီနေရာမျိုးမှာလည်းလောကဝါဒကိုပယ်လို့မရဘူး။ဒိဋ္ဌိတက္ကရာဒိဋ္ဌိဖြစ်ပါတယ်လို့ဆိုဆွဲလို့မရဘူးเนาะတက္ကရာဒိဋ္ဌိဖြစ်ပါတယ်လို့သွားပြောလို့မရဘူးဘယ်နဲ့ချင်းရှိပါလဲသောင်းချင်းရှိပါလေတပတ်တည်းယောက်ျားပဲမိန်းမပဲဆိုတဲ့ကုဒ္ဒါတို့အရှိန်အကြောင်းနဲ့ပတ်သက်လာရင်ယောက်ျားလို့မိန်းမလို့ပြောခြင်းကြောင့်တက္ကရာဒိဋ္ဌိမဖြစ်ဘူးသစ္စာရဏိယကံနဲ့ပတ်သက်လာရင်အမေဖေလို့ပြောခြင်းကြောင့်တက္ကရာဒိဋ္ဌိမဖြစ်ဘူးအလူဒါနဲ့ပတ်သက်လာရင်သာဟာတိကဒါနကိုယ်တိုင်ငါကိုယ်တိုင်လူမမိန်းကိုယ်တိုင်လူမဖြစ်မယ်သာကိုယ်တိုင်လူ့ဘာဖြစ်မယ်ဆိုတော့ကိုယ်တိုင်ဆိုတဲ့သက္ကလောသုံးခြင်းကြောင့်သက္ကရာတိတိမဖြစ်ဘူးเนาะလောကဘဝကမပင်ရဘူးပယ်လို့မဖြစ်ဘူးသရကနာပါလေကာမတကတညာကာမတကတညာဆိုတာကဘာပြောတာလဲဟောကံနဲ့ကံရဲ့ကျိုးပြီးကံနဲ့ကံရဲ့ကျိုးပြီးဆိုတာကကောင်းတာလို့ရင်ကောင်းကျိုးပေးတယ်မကောင်းတာလို့ရင်မကောင်းကျိုးပေးတယ်ဒီတဲ့တိတိကျကျပြောပါဆိုရင်ဒီနေ့ကုသိုလ်ပြုတယ်နောက်ဘဝမှာလက်ပြီးရောက်တယ်ဒီလိုပေါ့နော်ကုသိုလ်ပြုတယ်လက်ပြီးရောက်တယ်အကုသိုလ်ပြုတယ်ခွင့်ချက်ကတိစ္ဆာဖြစ်တယ်အဲဒီမှာလက်ပြီးရောက်တယ်ဆိုတဲ့စကားခွင့်ချက်ကတိစ္ဆာဖြစ်တယ်ဆိုတဲ့စကားအဲဒီစကားနဲ့ပတ်သက်ရင်တက္ကရာတိတိမဖြစ်ဘူးလောကဝါဒမပင်ရဘူးဘာဖြစ်လို့တော့ဘာဖြစ်လို့တော့ဆိုလို့ရှိရင်ကုသိုလ်ပြုရင်ဒီလိုကုသိုလ်ပြုတဲ့အတွက်လက်ပြမှာလက်စည်းရင်ခံစားရတယ်။အဲဒီလိုဆိုတော့ကုသိုလ်ပြုခြင်းနဲ့စိတ်တွေပို့ပြီးတော့ဖြစ်လာတာပေါ့နော်။အဲဒီလိုမှမဟုတ်လို့အမေကုသိုလ်ပြုလဲနောက်ဘဝမှာယုံနာဖြစ်မှာပဲ။အကုသိုလ်ပြုလဲနောက်ဘဝမှာယုံနာဖြစ်မှာပဲဆိုတော့ယုံနာဖြစ်မှာပဲဆိုတော့စိတ်ဝင်စားတော့ဘူးလေ။ဟုတ်တယ်မလား။ကုသိုလ်ပြုလဲနောက်ဘဝမှာမင်းယုံနာဖြစ်မှာပဲအကုသိုလ်ပြုလဲနောက်ဘဝမှာယုံနာဖြစ်မှာပဲ။ယုံနာဖြစ်မှာပဲဆိုတော့ယုံနာဖြစ်မှာပဲဆိုတဲ့စကားတော့တင်ပြောရင်စိတ်ဝင်စားဘူးပြီးတော့ကုသိုလ်တရားပြုကျင်တဲ့စိတ်မရှိတော့ဘူးပြီးတော့ဘာလို့ရလဲမြတ်စွာဘုရားကတက္ကကထာဆိုတာဟောရတယ်လောကမှာလူသားတွေကုသိုလ်ပြုကျင်တဲ့စိတ်ရှိတာအောင်အမင်းတို့ကုသိုလ်ပြုလို့ရှိရင်လက်ပြီးရောက်တယ်ဇန်တရားတွေအားထုတ်ရင်ဘယ်မှပြီးရောက်တယ်မင်းတို့အကုသိုလ်လုပ်ရင်တော့ခွင့်ချက်ကလေးစားဖြစ်မယ်အပယ်လေးပါရောက်မယ်ဒီလိုပြောရတာကိုနော်အဲ့လိုပြောလိုက်တဲ့အခါကျတော့မဟာအကုသိုလ်ဆိုမလုပ်တော့ဘူးကုသိုလ်ဆိုရင်လုပ်မယ်ဆိုတော့စမဲ့ချက်တွေဝဲလာတာဒါကံနဲ့ကံရဲ့ကျိုးပဲအဲ့ဒီတော့ကံနဲ့ကံရဲ့ကျိုးပဲကိုပြည်ပြန်အောင်ပြောတဲ့နေရာမှာပြည်ပြန်အောင်ပြောတဲ့နေရာမှာတက္ကရာဒိဋ္ဌိဆိုတဲ့ပုဂ္ဂိုလ်သတ္တဝါအပေါ်မှာယူပုဂ္ဂိုလ်သတ္တဝါလို့ယူတဲ့တက္ကရာဒိဋ္ဌိမဖြစ်ဘူးလောကဘဝကမပင်ရဘူးနော်မပင်ရဘူးနောက်တစ်ခါနံပါတ်၅ပုပ္ပိနိဝါဒသောတတိညာပုံမိနေမသာသောတတိညာဆိုတာကဘာပြောတာလဲလို့ဆိုတော့အရင်ဘဝဆက်ဆက်ကိုပြန်ပြီးတော့သတိရတယ်ညာအဲဒီတော့ပုံမိနေမသာသောတတိညာနဲ့အရင်ဘဝတွေကိုသတိရပြီဆိုရင်ရုပ်ကိုလည်းသတိရတာမဟုတ်ဘူးနာမ်ကိုလည်းသတိရတာမဟုတ်ဘူးရုပ်ကိုလည်းထိုင်တွေ့နေတာမဟုတ်ဘူးနာမ်ကြောင့်လည်းထိုင်တွေ့နေတာမဟုတ်ဘူး အရင်ဘဝကဘယ်ဘဝဘယ်ဘဝဘယ်ဘဝဘယ်ဘဝကနေသိရင်ဘယ်ဘဝဖြစ်မယ်ဘယ်ဘဝကသိရင်ဘယ်ဘဝဖြစ်တယ်ဒီလိုဘဝတွေအမျိုးမျိုးရဲ့အကြောင်းတွေကိုတစ်ခုခုတစ်ခုစိကစင်ကနဲ့ထိုင်ပြီးတော့တွေးနေတဲ့ဉာဏ်သိနေတဲ့ဉာဏ်အဲ့ဒီဉာဏ်ကိုပုပ္ပိနိဗ္ဗာန်သောတိဉာဏ်လို့ခေါ်တယ်နော်အဲ့ဒီပုပ္ပိနိဗ္ဗာန်သောတိဉာဏ်အရာမှဆိုရင်လည်းပဲပုဂ္ဂိုလ်တ attva ဟာဘယ်ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒီဘဝကတည်းကနောက်ဘဝဘယ်ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒါပုဂ္ဂိုလ်ကတည်ပြီးပြောပြီးမှတက္ကရာတိတိမဖြစ်ဘူး။လောကဟောတာပယ်လို့မရဘူးနော်။လောကဟောတာပယ်လို့မရဘူး။အဲ့ဒါလောကဟောတာပယ်လို့မရတဲ့တရားတွေနံပါတ်၄ဣရိဥဒ္ဓဘာယနော်။နောက်တစ်ခါပစ္စန္နရိယခန္ဓာ။နော်။နောက်တစ်ခါသဟတိကဒါနဆိုတဲ့နေရာ။နောက်တစ်ခါကာမတက္ကရဉာဏ်ဆိုတဲ့အရာ။နောက်တစ်ခါပုပ္ပိနိဝါဒနုဒ္ဓတိဆိုတဲ့အရာနော်။နောက်တစ်ခါအလှူပေးတဲ့နေရာမှာဟာလားအလှူပေးတဲ့နေရာမှာအလှူပေးတဲ့နေရာမှာလောကဝါဒပယ်လို့မရဘူးတက္ကရာတွေမဖြစ်ဘူးအလှူပေးတဲ့နေရာမှာဟောတဲ့တရားမှာနော်ဘယ်လိုလဲလို့ဆိုတော့အာတရိစ္ဆန်ကိုလှူတာတဲ့လူကိုလှူတာကပုံမြတ်တယ်ဘယ်လိုပြောတာပေါ့နော်လူဆိုတဲ့နေရာမှာလည်းသီလမရှိတဲ့ပုဂ္ဂိုလ်လှူတာတဲ့တိလရှိတဲ့ပုဂ္ဂိုလ်တို့ကပုံမြတ်တယ်။အဲဒီကဲသောတာပတ္တိမေကိုကလျာဏပုရိသေတို့ကပုံမြတ်တယ်။အဲဒီကဲသောတာပတ္တိမေပုဂ္ဂိုလ်တို့ကပုံမြတ်တယ်။သူတဲ့တစိတ်တဲ့သောတာပတ္တိဘုပုဂ္ဂိုလ်တို့ကပုံမြတ်တယ်။သဂရဂ ాయి မေသရဂ ాయి ဘုသဂ ాయి မေနာဂ ాయి ဘုအရဟတမေအရဟတဘုဒီစိတ်ကဘုတော်ခင်ဗျာအလုံးပေါင်းလိုက်တော့လူကံပေါင်း34ယောက်ဝိလာမသောတာမှာဟောတာတယ်ခေါ်တာ။အဲ့တော့ဘယ်ပုဂ္ဂိုလ်ဆိုရင်အကျိုးနည်းတယ်ဘယ်ဘုက္ခုလှူမှအကျိုးကြီးတယ်အဲဒီလိုအကျိုးကိုသတ်မှတ်ပြီးတော့လှူတဲ့နေရာမျိုးမှာတဲ့နော်လှူတဲ့နေရာမျိုးမှာပုဂ္ဂိုလ်တ attva လို့ကြံပြီးတော့ပြောပြမယ်လို့လည်းပဲသက္ကာယတ္တိမဖြစ်ပါဘူးတဲ့အဲဒီနေရာမျိုးမှာလောကဟောတာပယ်လို့မရဘူးလို့ဒီလိုပြောပါတယ်နော်အဲတော့ဟိရိကာမသဟတပစ္စပုပ္ပိအဲနောက်တစ်ခုရှိသေးတယ်နောက်တစ်ခုနောက်တစ်ခုကဘာလဲဆိုမေတ္တာပို့တဲ့နေရာ။ဒါကတော့6ခုရှိသွားပြီနော်။နောက်တစ်ခုကမေတ္တာပို့တဲ့နေရာ။မေတ္တာပို့တဲ့နေရာ။မေတ္တာပို့ရင်လည်းပဲယုံနာနေကျမ်းမာပါစေဒီလိုပို့လို့မရဘူး။နော်။ယုံနာနေကျမ်းမာပါစေဒီလိုပို့လို့မရဘူး။ဘေသတ္တဝါကျမ်းမာပါစေ။ဘေသတ္တဝါကျမ်းမာပါစေ။သတ္တဝါရဲ့နာမည်ကိုကန်ကန်ပြီးတော့ပို့ရတာကိုဟုတ်လား။သတ္တဝါရဲ့နာမည်ကန်ပြီးတော့ပို့မှအဲ့ဒီမေတ္တာကဆုရှာထက်မြက်တယ်။မေတ္တာရောက်တယ်အရိလမမောလောဟာယုံနာနေကြမှာပါစေယုံနာနေကြမှာပါစေဒီလိုသွားလို့တော့မရဘူး။ဒါကြောင့်မေတ္တာပို့တဲ့နေရာမှာလည်းပဲပုဂ္ဂိုလ်တ attva ရဲ့နာမည်ပုဂ္ဂိုလ်တ attva ရဲ့အနေထားကိုကံပြီးတော့ပို့ရတယ်။အဲ့ဒါမှမေတ္တာဆုရှာတယ်။ဒါကြောင့်ဒီနေရာမှာပုဂ္ဂိုလ်တ attva နာမည်ထည့်ပေမဲ့သက္ကာယတ္တိမဖြစ်ဘူး။လောကဘဝကပယ်လို့မရဘူးနော်။အားလုံး9ချက်ရှိသွားပြီ။နောက်တစ်ခါနံပါတ်8ကပါလဲဆိုရင်နံပါတ်8ကတော့လောကဟောဟာကလောကမှာပြောရပြောစဉ်ပြောနေတဲ့စကားပေါ့နော်ပြောရပြောစဉ်ပြောနေတဲ့စကားဟာအမေပဲဟာအဖေပဲဟာတန်ငါတာမိမိကလာတော့ငါသမီးဘယ်ကလာတော့စသဖြင့်ပေါ့နော်ဒါကလောကပြောရပြောစဉ်ပြောနေတဲ့စကားဟောဟာရလို့ခေါ်တယ်ဟောဟာရဆိုတာပညာဟောဟာရပညာဆိုတာဘာလဲပညာတိဆိုတာကသိစေတာကိုပညာလို့ခေါ်တယ်ဟောဟာရဆိုတာကခေါ်တာကိုဟောဟာရလို့ခေါ်တယ်ဥပမာနာမည်ပေးထားတယ်လူလို့နာမည်ပေးထားတယ်လူလို့နာမည်ပေးတာကဒီပညာဘာဖြစ်လို့ပညာလို့ခေါ်တယ်လူလို့သိစေခြင်းလို့ဒီလိုပေါ့နော်အခွဲလို့နာမည်ပေးတာလည်းဘာဖြစ်လို့နာမည်ပေးတာခွဲလို့သိစေခြင်းလို့အကယ်၍သာနာမည်ပေးမထားဘူးဆိုရင်ဘာသူကလည်းယုံနာသူကလည်းယုံနာသူကလည်းယုံနာကိုယ်ကပြပြဘာခုမှသတ်မှတ်လို့မရဘူးနော်အဲ့ဒါကြောင့်မလို့တစ်ခုနဲ့တစ်ခု꿰ပြမှုရှိအောင်အဒါရိကသဘွယ်ဒါရိကကလေးထိုင်အဒါရိကနော်ပြီးလို့စသဖြင့်သိကြနာမည်လေးတွေပေးထားရအဲ့ဒါကိုပညာလို့ခေါ်တယ်။အဲ့ဒါပညာဆိုတာဘာပြောတာလဲ။နာမည်ပေးထားတာကိုပညာ။ဟုတ်လား။ဒုရေပေါင်ခါချီလက်ဒါနာမည်ပေးထားတာမလား။အဲ့ဒါလည်းပါလေ။ပညာပဲ။နောက်ဆုံးကောင်းကောင်းပြောကြပါစို့ဆိုရင်ရုပ်တော်ဝေဒနာတို့သင်ညာတို့စေဒနာတို့နော်။အဲ့ဒါတွေတော့မှပဲပညာလွဲရလား။ရုပ်ဆိုတာဒီရုပ်ဆိုတဲ့နာမည်ဒီပညာ။သူ့ရဲ့သဘောလေးကပရမ။ဒါကမလား။ဝရဏသရနာမည်ဒီပညာသူရဲ့သဘောလေးကပရမခံစားတဲ့သဘောလေးဒီပရမ ဝရဏသရနာမနေပညာနော်ပညာဒါကြောင့်မလို့ဝိပဿနာရှုတဲ့အခါမှာဝရဏသရနာမကြီးရှုရမလားခံစားတဲ့သဘောလေးရှုရမလားအဲခံစားတဲ့သဘောလေးရှုအဲ့ဒီလိုမှမဟုတ်ဘဲနဲ့ပူတယ်ပူတယ်အေးတယ်အေးတယ်နားတယ်နားတယ်ကျင်းတယ်ကျင်းတယ်အဲ့ဒီပညာကိုရှုနေရင်ရပါမလားရပါဘူးဘာမြင်အောင်ရှုရမှာလဲသဘောလေးကိုမြင်အောင်ရှုပူရင်ပူတဲ့သဘောလေးမြင်အောင်ရှုအေးရင်အေးတဲ့သဘောလေးမြင်အောင်ရှုနားရင်နာတဲ့သဘောလေးမြင်အောင်ရှုကျင်းရင်ကျင်းတဲ့သဘောလေးမြင်အောင်ရှုသဘောကိုမြင်အောင်ရှုမှာပရမတ်တွေ့တယ်နော်ဒီလိုမှမဟုတ်နဲ့ပူရဲပူရဲပူရဲပူတာကိုကြည့်ဒါတာကိုကြည့်ကြိုက်တာကိုကြည့်ခဲတာကိုကြည့်ဒီပေါ်ကခြေလက်ကိုကြည့်ဒီလိုပြောမယ်ဆိုရင်အဲ့ဒါတွေကတခြားလက်ပညာလားပညာတည်းဒါကြောင့်မလို့ပညာသာမျိုးရှိတယ်တကယ်မရှိတာကိုနာမည်ပေးထားတာကအဝိဇ္ဇမနာပညာတကယ်ရှိတာကိုနာမည်ပေးထားတာကဝိဇ္ဇမနာပညာဒီပေါင်းကခြေလက်တရားတကယ်ရှိသလားမရှိဘူးဒုရဏတေတရားတကယ်ရှိသလားမရှိဘူးအဲ့ဒီတကယ်မရှိတာကိုနာမည်ပေးထားတာကဘာပညာလဲအာဝိဇ္ဇမာနပညာနော်လူနာပြမတာအာဝိဇ္ဇမာနပညာဒီပေါင်းကခြေလက်အဝိဇ္ဇမာနပညာသံမင်မွင့်ချင်းခြေသိက်လက်သိသွားအရည်လိုရေပါဒါလည်းဘာပညာလဲအာဝိဇ္ဇမာနပညာပဲသလိုလည်းတကယ်မရှိဘူးဒါကြောင့်မလားတကယ်ရှိတာကဘယ်လိုတွေဆုံးရုပ်တွေနာမ်တွေအဲ့ဒါကမှတကယ်ရှိတာဝရဏတို့ပညာတို့စရဏတို့ဝိကတတို့သုတိတေမနတိကာရစေတေတရားလေးတွေဓာတ်တွေတကယ်ရှိတယ်နော်သို့တော်တကယ်ရှိတဲ့တရားပဲမဲ့သူရဲ့သဘောတကယ်ရှိတဲ့သဘောကိုနာမည်ပေးမထားရင်ခေါ်လို့ရပါမလားခေါ်လို့မရတဲ့အခါကျတော့ခေါ်လို့ရအောင်မလုပ်ပြရလဲနာမည်ပေးထားရတယ်ဒါကယုတ်ဒါကနတ်ဒါကဝရဏဒါကစိတ်နာမည်ပေးထားရတာအဲ့ဒီနာမည်ဒီပါလေပညာတကယ်မရှိတဲ့တရားကိုနာမည်ပေးတာလားတကယ်ရှိတဲ့တရားကိုနာမည်ပေးတာလားတကယ်ရှိတဲ့တရားကိုနာမည်ပေးတာမလို့ဝိသမာနပညာလူပဲနာပဲပြမပဲဆိုတာကတကယ်မရှိတဲ့တရားအရာကိုနာမည်ပေးတာအဝိသမာနပညာရုပ်ပဲဝေဒနာပဲဆိုတာကတကယ်ရှိတဲ့အရာကိုနာမည်ပေးတာဝိသမာနပညာနော်ဝိပဿနာရှုတာအဝိသမာနပညာရှုရမလားဝိသမာနပညာရှုရမလားဝိသမာနပညာရှုသို့တော့တကယ်ရှုတဲ့အခါကျတော့မြင်တဲ့အခါကျတော့ပညာမမြင်စင်းနဲ့သဘောတရားကိုမြင်အောင်ကြည့်။နာမည်ပညာလောက်တွေမကြည့်နဲ့သဘောတရားကိုမြင်အောင်ကြည့်။ဒါပြောတာနော်။အဲဒီတော့ဟောဟာရကတော့ခေါ်လို့လည်းအောင်နာမည်ပေးထားတာလေ။တကယ်မရှိတဲ့အရာတွေမဟုတ်ဘူး။တကယ်ရှိတဲ့အရာကိုတော့မှခေါ်လို့လည်းအောင်နာမည်လေးကြီးပေးထားရတာဆိုတာဒါပညာပဲ။အဲဒီပညာပယ်လို့ရပါမလား။ပညာမပိုင်ဘလို့မှခေါ်လို့မရဘလို့မှပြောလို့မရဘူးနော်။ခေါ်စရာကိုမရှိဘူး။ခေါ်ရနာမည်ကိုမရှိဘူးပြောလို့ကိုမရဘူးဒီတော့ပြောလို့ရအောင်တကုနဲ့တူဆက်တော်လို့ရအောင်ပညာကလေးတင်ပြီးတော့နာမည်ပေးထားရတာကိုဒါကပညာကိုလည်းပယ်လို့ရလားလောကဝဟာရပညာပယ်လို့ရလားမရဘူးအလုံးပေါင်းလိုက်တဲ့အခါကျတော့ပယ်လို့မရတဲ့အရာဘယ်နှမျိုးရှိလဲ7မျိုးရှိတယ်နံပါတ်1ကပါလေစီရီဟောတတ်ပါအရှက်အကြောက်အရာပါဟုတ်လားအရှက်ကြောက်ရမှာနော်သူ့မှာရှက်ကြရရှိတယ်ကိုယ်မှာရှက်ကြရရှိတယ်အရှက်ကြောက်ရတယ်ပတ်တယ်လို့ဟာသူကလည်းရောက်တာကိုယ်ကလည်းရောက်တာအတူတူပါပဲအယုံမြမရှိပါဘူးသွားလို့လို့မရဘူးသိစားရမယ်ဒီလိုမလားအဲ့ဒီရှင်မျိုးတည်းမှာအဓိကပြောလို့ရင်ကအဲ့ဒီချက်ပဲနော်အဓိကပြောလို့ရင်ကအဲ့ဒီချက်ပဲအဲ့ဒီတော့မြတ်စွာဘုရားကရုံဏကအဓိကဒုက္ခသစ္စာကအဓိကလို့ပြောပြမယ်လို့လည်းဘုန်းကြီးပရိသတ်တွေစဉ်းစားကြည့်နော်အရှက်ကြောက်နဲ့ပတ်သက်လာရင်နာမည်လေးတွေသိကြခွဲထားတာမရှိဘူးလားရှိဘူးဒါကိုမြတ်စွာဘုရားလက်မခံဘူးလားလက်ခံလားလက်ခံတယ်လောကဝါဒအနေနဲ့ပြောရင်လက်မခံဘူးလားလက်ခံလားလက်ခံတယ်လောကဝါဒကိုလက်ခံတယ်အရှက်ကြောင့်အနေနဲ့လက်ခံတယ်နော်ရုပ်လို့မြတ်လို့ခွဲတာမဟုတ်ဘူးဘယ်လိုမှလားအရှက်ကြောင့်အနေနဲ့ခွဲတာအဲဒီတော့အရှက်ကြောင့်အနေနဲ့ဟိရိဟောတဗ္ဗကန္နမှာနော်အမျိုးသမီးရအမျိုးသမီးရတဘာဝတိတ္တအမျိုးသားကမျိုးသားရတဘာဝတိတ္တအဲ့ဒီတော့မြတ်စွာဘုရားခွဲပေးထားတယ်ဒါကအရှက်ကြောင့်ကံတာအရဟံရှင်များဒီဝိနည်းသိက္ခာပုဒ်ကြတော့အပြစ်မဖြစ်အောင်ခွဲထားတာဟုတ်လားအပြစ်မဖြစ်အောင်ခွဲထားတာအဲလောကအနေနဲ့တာမတ်ချက်မှာအစင်းအတန်အနတ်အရတာဒုတိယဇာတ်ဉာဏ်ဇာတ်အဲ့ဒါတွေနဲ့ပတ်သက်လို့ကြတော့ကိလေသာမဖြစ်အောင်ခွဲထားတာဟုတ်လားအဲ့တော့ကိလေသာမဖြစ်အောင်ခွဲထားတာရှိတယ်ဝိနည်းသိက္ခာပုဒ်အရာပြင်းမဖြစ်အောင်ခွဲထားတာရှိတယ်အရှက်ကြောင့်ရခွဲရတာရှိတယ်။အဲဒီလိုခွဲကြမှုတွေကြတော့ပညာကိုပယ်လို့ရတာ။မရဘူးနော်။အဲဒီလိုနေရာမျိုးတွေမှာပညာကိုပယ်လို့ရမှာ။ဒါပေမဲ့ တကယ်တဘာဝအစင်မှအားဖြင့်ပြောကြပါစို့ဆိုရင်တော့ရုပ်တယ်မြတ်တယ်ဆိုတာဟာယောက်ျားပါလေဘာကိုမူတယ်ပြီးတော့သတ်မှတ်ရမှာလဲသီလအကျင့်အမျိုးသမီးမှလည်းဘာကိုမူတယ်ပြီးတော့သတ်မှတ်ရမှာလဲသီလအကျင့်ပဲကျေတော့ဆိုရင်လူတယောက်ကသင်္ကန်းဝင်လိုက်တယ်သင်္ကန်းဝင်လာတော့ဘုန်းကြီးဖြစ်သွားပြီအဲ့ဒီဘုန်းကြီးမှအချင်းမရှိဘူးပဲထားဥပမာနော်အချင်းမရှိဘူးပဲထားအဲ့ဒီဘုန်းကြီးကိုရှစ်ခိုးရမလားရှစ်မခိုးရဘူးလားရှစ်ခိုးရမှာပဲဘာဖြစ်လို့တော့ပြဉ္ညာလေသူကဘုန်းကြီးဆိုတဲ့ပြဉ္ညာပါသွားပြီဒါတော့မလားဘုန်းကြီးဆိုတဲ့ပြဉ္ညာဆိုတာကိုယ့်ဘက်ကိုသင်္ကန်းပတ်ထားတဲ့ပြဉ္ညာမျိုးမဟုတ်ဘူးနော်ကိုယ့်ဘက်ကိုသင်္ကန်းပတ်ထားတဲ့ပြဉ္ညာမျိုးကတစ်မျိုးပေါ့ပုံကြပန်းကြနော်သူရဲ့လုံထုံလုံနီးကြကြဟာလားရဟခံပွဲရဟခံတဲ့အနေထားအရအဲ့ဒီအနေထားမျိုးနဲ့သင်္ကန်းဖြစ်အောင်ရန်တစ်ပါးဖြစ်အောင်ပြုလုပ်ထားမယ်ဆိုရင်တော့သူ့မှာဘာသာမှမတတ်ချင်နေပြီစေဟုတ်တယ်မလားဘာတရားမှမချင်းနေနေပြီစေနော်လောထောလောနီးကြကြသူ့ကိုယဟန်ဖြစ်နေချင်းမြောက်ပေးလိုက်တာဖြစ်တဲ့အတွက်လူတွေသူ့ကိုယဟန်ဆိုတဲ့နာမည်ကတော့မရဘူးလည်းရသွားလားယဟန်ဆိုတဲ့နာမည်ရသွားတာဖြစ်တဲ့အတွက်လူတွေကလည်းယုံကြည်ရပါတယ်ဒီလိုမလားသာသောကောင်ပေးကြပါစို့ဆိုအဲ့ဒီရဟန်းဘွားမှာပြည့်ရှိတယ်ပဲထားအဲ့ဒီရဟန်းဘွားကမစွန့်သေးဘူးဆိုရင်လူဘွားတော့မပြောင်းသေးဘူးဆိုရင်ယဟန်ဆိုတဲ့နာမည်တော့မရှိဘူးလားရှိပါဘူးပြည့်ညတ်ရှိသေးတယ်ဒီလိုမဟုတ်လားသူကယဟန်ဘွားရောက်လာတော့ကလည်းရိုးရိုးရောက်လာတာလားလုံထုံးလုံနီးကြကြရောက်လာတာလားလုံထုံးလုံနီးကြကြရောက်လာတာနော်ကိုယ်ကလည်းကိုယ်သင်္ကန်းပတ်လာတာမဟုတ်ဘူးလုံထုံးလုံနီးကြကြရောက်လာတာဖြစ်တဲ့ယဟန်ဆိုတဲ့နာမည်မခံနိုင်ဘူးလားခံနိုင်ခံနိုင်တယ်အကယ်၍ပြည့်စုံတရားရှိရင်တောင်မှသူသည်ယဟန်ဘွားကိုမဆုံးသေးဘူးဆိုရင်ယဟန်ဆိုတဲ့ပြည့်ညတ်မရှိဘူးလားရှိတာရှိတယ်အဲ့ဒါပြည့်ညတ်ပဲဒီပြည့်ညတ်ပဲလို့ရပါမလားပဲလို့မရဘူးเนาะအဲ့ဒီတော့ဘယ်ဘိက္ခုနီမလည်းဒီတိုင်းပဲเนาะသာမန်မျိုးသမီးတယောက်ကနေပြီးတော့ဘိက္ခုနီမဖြစ်နေသာမန်လည်းပြီဆိုရင်သာဘိက္ခုနီဖြစ်သွားတာပဲဟုတ်လားဘိက္ခုနီဖြစ်သွားတာပဲအာသူကသောတာပန်မို့လို့သက္ကရာဂံမို့လို့ယောသိပြရမယ်ဒီလိုမဟုတ်ဘူးเนาะဘာမှမဟုတ်တဲ့ပုရုษေနဲ့အယူသိပြရမှာပဲ။ယေဇဗျာနဲ့တက်ကဝိတာခဆိုတဲ့တက္ကကြီးဟာသူရဲ့ဇနီးဖြစ်တဲ့ဓမ္မဒိဏကိုနော်ဓမ္မဒိဏကဘေကုဏီဖြစ်သွားတယ်။ဘေကုဏီဖြစ်သွားတဲ့အခါကျတော့ဓမ္မဒိဏကရဟန္တာဖြစ်ပြီးတော့ပြန်လာတယ်။ပြန်လာတဲ့အချိန်မှာစကားပြောတယ်။ပြောပြီးတဲ့အခါကျတော့လက်ရည်ရဲ့သုံးပါပတ်ပြီးတော့ရှစ်ခိုးပြီးမှပြန်သွားတာ။ဒါသူရဲ့မရပဲမဟုတ်လား။အရင်တော့ကလေလက်ရည်ရဲ့သုံးပါပတ်ပြီးတော့မလုပ်နဲ့ရှစ်ခိုးပြီးမှပြန်သွားတာ။ရဟနာမလို့ရှိခိုးတာလားမဟုတ်ဘူးဘေကုဏီမလို့ရှိခိုးတာဒီလိုမလားအဲဒါကြောင့်မလို့ပညာအနေနဲ့ဘေကုဏီဆိုတဲ့ပညာဘေကုဆိုတဲ့ပညာရသွားပြီဆိုရင်ပဲနော်ရှိခိုးခံရတဲ့ဆိုတဲ့ဒီပညာရဲ့သဘောလောကဟောရရဲ့သဘောမရှိဘူးလားရှိသွားလားရှိသွားတယ်အဲဒီတော့တချို့နေရာမှာပညာကအရေးကြီးတယ်တချို့နေရာမှာကျတော့သီလကျင့်စဉ်ကအရေးကြီးတယ်အဲဒီနှစ်ခုကိုတစ်ဖက်ဆုံးမရအောင်ကြည်လာဖို့တော့လိုတာပေါ့ဟုတ်လား။ဒါသီလကျင့်ကအဓိကပဲ။သီလကျင့်ကအဓိကပဲဆိုတော့သူကသီလမကျင့်မှမရှိပဲပဲ။သူ့ချင်းရုပ်စရာမလိုပါဘူး။ဒီလိုနဲ့တော့ပြောလို့မရဘူး။နော်။ဒါသူကပညာအနေနဲ့ယဟန်မယ်။သူကဘိက္ခုနီပဲ။ယဟန်မယ်ဘိက္ခုနီပဲ။ယဟန်ဆိုရင်ပြီးရောဘိက္ခုနီဆိုရင်ပြီးရော။ဒီလိုနဲ့တော့ပြောလို့မရဘူး။ဒါကနှစ်ဖက်ညှပြီးတော့ကြည့်ရမှာပေါ့။ဟုတ်တယ်မလား။နှစ်ဖက်ညှပြီးတော့ကြည့်ရမှာပေါ့။အဲ့တော့တစ်ဖက်ဆုံးမရောက်ဖို့တော့လိုတယ်။ဘာပဲယူဆယူဆပေါ့နော်။လူချင်းကြုတ်ကတော့အယုတ်ရုပ်တယ်မြတ်တယ်ဆိုတာကိုအတိအကျသတ်မှတ်ချက်ရသဗျာသခင်ကိုရမြတ်ကြီးမှာမရှိပင်မရှိ냐တော့လည်းပဲကိုယ့်ရဲ့ထုံးလန်းစင်နာတို့ကိုယ့်ရဲ့ယူဆတို့ကိုယ့်ရဲ့စေရနာတို့စသဖြင့်ပေါ့နော်အဲ့ဒါတွေကိုကြည့်ပြီးတော့လောကပညာအနေနဲ့အများကဥပမာရုပ်ဘွားတော်ဆိုလို့ရှိရင်အများကအယုတ်တွေပြင်းနေတဲ့အချိန်မှာဟာရုပ်ဘွားတော်ဆိုတာလည်းကားပဲဒါကသစ္စာကြီးပဲသစ္စာတော့ယုတ်သိပြီလို့ဘာကျေးဇူးများပါလဲတော်ပြလို့တော်ပါမလားအေးအဲ့ဒီလိုပေါ့နော်အဲ့ဒါကြောင့်ပြညာကလည်းပြညာပဲကုံကလည်းကုံပဲသီလကလည်းသီလပဲတစ်ဖက်ဆုံးတော့မရောက်စေနဲ့အစင်လာသလားထင်နေရမယ်ရင်းချင်းမှုသလားထင်နေရမယ်ဒါကအဓိကပဲလို့ဒီလိုမှလည်းပေါ့နော်ကဲကောင်းပြီဒါတော့စတော့တော့ပါပြီဒါလည်းခေါ်လိုက်ကြပါအေးကြမှာချမ်းသာသွားဖြင့်အဲ့ဒီမြတ်စွာဘုရားရှင်ဤသာသနာတော်များကြီးကိုနိဒတော်ပါတင်နေအောင်ပြည့်စုံဆောင်ရှားထောက်ပါနဲ့တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။